ကိုဗစ်တတိယလှိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဆေးနဲ့ဆေးပစ္စည်းတွေရှားပါးနေသလိုဈေးတင်ပြီးတော့ရောင်းချနေတာတွေလည်းရှိလာပါတယ်။စစ်ကောင်စီကတော့ဈေးနှုန်းတွေကိုကွင်းစင်စစ်ဆေးဖို့စီစဉ်နေပြီးဈေးကစားရာပေါ်ပေါက်ခဲ့ရင်ထောင်ဒဏ်3နှစ်ထိချမှတ်နိုင်တဲ့ဥပဒေနဲ့ရေးယူသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းရန်ကုန်မြို့ကလာတဲ့သတင်းကိုတော့မက်ခင်ဖြူထွေးကပြောပြမှာဖြစ်ပါတယ်
။ကယောဂကာလအတွင်းဈေးနဲ့ဆက်ဆက်ပစ္စည်းတွေပြက်လက်တာဈေးတင်ရောင်းပြီးဈေးကစားတဲ့အခြေအနေတွေကိုပြည်သူတွေရင်ဆိုင်နေရတဲ့အချိန်ဆေးချွတ်ရေးကောင်စီဘက်ကဈေးကစားသူတွေကိုလိုက်လံစစ်ဆေးဖို့ပြင်နေတယ်လို့စားသုံးသူရေးရာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးမြင့်ချိုကပြောပါရယ်ဈေးကွက်အတွင်းဈေးကစားတာကိုအရေးယူကြံ့မှတ်ဖို့လုပ်နေပြီးစစ်ဆေးတွေးရှိရင်အမြင့်ဆုံးပြစ်ဒဏ်3နှစ်အထိချမှတ်မယ်လို့ပြောပါရယ
်စားသုံးသူရေးရာဦးစီးဌာနကအဖွဲ့ကောင်းဆောင်ပေါ့လေပြီးရင် FDA နဲ့ CBA နဲ့ကျွန်တော်တို့ပူးပေါင်းပြီးတော့ဈေးကွက်ထဲမှာရှိတဲ့ဒီချိန်ဆိုင်နေရဲ့ဈေးနှုန်းတွေကိုကျွန်တော်တို့ကွင်းစင်စစ်ဖို့စလုပ်နေပါပြီ။အရင်ဆုံးတော့ကျွန်တော်တို့ဒီတိုင်းစီမံအုပ်ချုပ်ကောင်စီရဲ့ကျွန်တော်တို့ guideline အနေနဲ့ကြံကုန်နေမှုပေါ့လေ။ကျွန်တော်တို့အကုန်လုံးဒီဈေးဝအတုံးများတဲ့ data တွေအကုန်လုံးမှာကျွန်တော်တို့ဖွဲ့တွေဖွဲ့ပြီးတော့ဈေးကွက်တရားဈေးနှုန်းကိုကျွန်တော်တို့ဖြစ်တင်ဖြစ်တတ်တဲ့ဈေးနှုန်းဖြစ်အောင်ကျွန်တော်တို့စီစဉ်စမတ်ဖို့စီစဉ်နေပါတယ်ခင်ဗျာ။ဒီဈေးမကစားဖို့အတွက်တာမီမိတ်တွေထုတ်ထားပြီးဖြစ်ပါတယ်။ဒီလိုဈေးကစားတာကိုစစ်စစ်ပေါ်ပေါက်ရင်တော့အရေးကြီးကုန်စည်ဥပဒေရကျွန်တော်တို့ကစက်ပြီးအရေးယူဖို့ထုတ်သွားမှာဖြစ်ပါလိမ့်ခင်ဗျာ။တာမင်မိတ်ကိုမလိုက်နိုင်ဘူးဆိုရင်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်၃နှစ်ပါခင်ဗျာ။ကျန်တာတော့ဒါသူ့ရဲ့ကျွလွန်တဲ့အခြေအနေပေါ်မူတည်ပြီးတော့တန်ငွေလည်းရှိနိုင်ပါတယ်
။မြန်မာနိုင်ငံမှာဆေးဝါးနဲ့ဆက်ဆက်ပစ္စည်းတွေလိုအပ်မှု90ရာခိုင်နှုန်းကိုပြည်ပနိုင်ငံတွေကမှားရတာဖြစ်ပြီးတင်သွင်းမှုစုစုပေါင်းရဲ့ထက်ဝက်နီးပါးကအိန္ဒိယနိုင်ငံကဖြစ်ပါတယ်။လက်တလောမှာအိန္ဒိယနိုင်ငံမှာလည်းကိုဗစ်ကူးစက်မှုဒဏ်ကိုအကြီးကျယ်ခံနေရတာမို့တင်သွင်းမှုပြက်လက်တာတွေကြောင့်ဆေးပြက်တာတွေလည်းရှိတယ်လို့မြန်မာနိုင်ငံဆေးဝါးနဲ့ဆေးပစ္စည်းကုန်တယ်တွေနဲ့လုပ်ငန်းရှင်တွေကပြောပါတယ်။ဈာရီအပြင်ပြည်တွင်းမှာဆေးဝါးပြက်လက်တဲ့အတွက်စိုးရင်စရာအခြေအနေမှာဆေးဝါးတွေတနိုင်ဝယ်ယူတူလောင်တာတွေရှိနေတယ်လို့လက်ကားရောင်းဝယ်သူတချို့ကလည်းအခြေအနေပေါ်မူတည်ပြီးဈေးကစားတာတွေကလည်းရှိနေပြန်ပါတယ်။လက်လီဈေးဆိုင်လေးတစ်ခုကိုပိုင်ထားတဲ့မတ်ရင်ရင်ကတော့လက်ရှိဆေးတွေဈေးတက်တဲ့အခြေအနေနဲ့ပတ်သက်လို့ဈေးကွက်တွင်းမှာကြုံနေရတဲ့အပိုင်းကိုသူကအခုလိုရှင်းပြပါဗျ
။ဘာလို့လို့ဈေးတွေဝယ်ရချက်လဲဆိုတော့ကုမ္ပဏီတော်တော်များများပိတ်တယ်။ကုမ္ပဏီကဝန်ထမ်းတော်တော်များများမှာဒီကိုဗစ်လက္ခဏာလေးတွေရှိတဲ့တွေ့တဲ့အတွက်ကြောင့်မလို့ကုမ္ပဏီတော်တော်များများပိတ်တယ်။ဝယ်လို့ကအရန်များပြီးတော့တကယ်ထုတ်တဲ့ကုမ္ပဏီကမထွက်နိုင်တော့ကြတော့ပစ္စည်းတွေကပြတ်တာပေါ့နော်။တချို့ကလည်းစိုးရင်ပူပန်ပြီးတော့ဈေးတွေကဆောင်ရတာကိုဈေးမင်္ဂလာဈေးမှာကြတော့တချို့ဈေးတိုင်းတွေကဝယ်ထားတယ်လောင်ထားတယ်ပေါ့နော်။ကုမ္ပဏီတွေပိတ်တယ်အောက်ကဝယ်လို့ရတက်လာတဲ့အချိန်မှာအရန်ဈေးကစားတယ်။တချို့ကုမ္ပဏီတွေကတော့ဖွင့်ပေးထားတယ်။ဒါပေမဲ့ဆယ်ခုမှာနှစ်ခုလောက်ပဲဖွင့်ပေးတဲ့သဘောတရားကြောင့်ဈေးတွေကပြတ်ကုန်တာပေါ့နော်။အဓိကကုမ္ပဏီတွေပိတ်တာလည်းပါတယ်။ပြီးတော့ဈေးပေါ်ကအဲဒီကဒီလက်လက်ကားရောင်းတဲ့ဆိုင်ကြီးဈေးကစားတာကြောင့်လည်းပါတယ်အမဟုတ်ကဲ
့။လူများသုံးနေတဲ့ဈေးပါတချို့ဖြစ်တဲ့ပါရာစီတမော့ချွဲပြော်ဈေးနဲ့ချောင်းဆိုးပျောက်ဈေးနောက်ပိုးသက်ဈေးတွေပြက်လက်နေသလိုဈေးနှုန်းမြင့်တက်တာတွေကြောင့်ဝယ်ယူဖို့အခက်အခဲတွေနဲ့လည်းရင်ဆိုင်နေရပါတယ်။ကိုဗစ်ရောဂါကူးစက်ခံရသူတူကတော့မိဘတွေပါကူးစက်ခံထားရသလိုရောဂါအခံရှိတဲ့ဖခင်အထက်ဆေးရှာရတဲ့အခက်အခဲအပြင်ဈေးအဆမတန်ပေးဝယ်နေရတာကြောင့်အခက်အခဲတွေရှိနေတယ်လို့ပြောပါတယ်
။ paracetamol ဘာလို့ဆိုကျွန်တော်ဝယ်လို့မရတော့အဖေကဆီးချိုသေးသေးရှိတော့ထွေးကျဲသေးဆိုတဲ့ဟာမျိုးကိုကျွန်တော်တို့ထိုးရတယ်ဒီဒေးဒီဆိုလိုက်လဲဝင်လို့မရအောင်ဆိုင်ကြီးကလည်းဈေးတင်တာဗျ3-4ဆလောက်ရှိဘာမှမဟုတ်တဲ့ချွဲပြော်ဈေးတစ်ခုတော့မှ3ဆလောက်တက်တယ်ကျွန်တော်ဆိုတာမန်ဝင်ငွေရတဲ့လူတော့မှမတက်နိုင်အခြေခံလူတန်းသားတော့ပြောမယ်ဘသူကဘလို့ပုံစံနဲ့ဈေးကစားနေလဲတော့မသိဟိုတေးကြတစ်ခုကတော့ဈေးတွေအကုန်လုံးကဈေးက3-4ဆလောက်တက်တယ်အပြင်ဝယ်လို့လည်းမရအောင်စီတလုံးတလုံးဆိုတော့တစ်ခေါင်းတစ်တလုံးမကြောက်ဘူးရဲ့ဈေးနေကျွန်တော်တို့မှဝယ်ပြီးထိုးနေရတယ်။ကိုမိပါဆိုတော့အတိမခံနိုင်တော့လိုက်ရှာဝယ်တရတဲ့လဲအစီအရာမရောက်တနေရာထဲမှာလည်းမရောက်ပြီးရင်ရတဲ့နေရာကျတော့လဲဈေးတွေအရင်မြင့်3-4ဆလောက်ခေါ်ခြင်းသလိုခေါ်ပြီးတော့ရောင်းခြင်းသလိုရောင်းနေရ
တစ်ဖက်မှာလဲဈေးပြက်လက်မှုမဖြစ်အောင်အလွယ်တကူတင်သွင်းနိုင်ရေးနဲ့ပြည်တွင်းမှာထုတ်လုပ်နိုင်ရေးကိုလဲတွန်းမြှင့်လှုံ့ဆော်ဖို့စီစဉ်ထားပြီးဈေးဝတင်သွင်းမှုအတွက်စံ့ကြမှုမရှိအောင်တမန်ထားတဲ့စီမင်းစည်းကမ်းဖြေလျှော့မှုတွေလုပ်နေတယ်လို့လည်းစစ်ကောင်စီကပြောထားပါရဲ့ရှင်။